မလေးမြို့မှာကျူးကျော်ရက်ကွက်တချို့နဲ့မိထားတန်လန်းနဲ့မလွတ်တဲ့နေအိမ်တွေကိုရှင်းလင်းဖြိုဖျက်မှုကိုစစ်ကောင်စီကအခုရက်ပိုင်းမှာခက်ဆိတ်ဆိတ်လုပ်နေပါတယ်။ကြိုတင်အတိပေးပြီးဖြတ်တာဖြစ်ပေမဲ့နေရာအစားထိုးချပေးတာမျိုးမရှိတာကြောင့်နေအိမ်ဖြတ်ခံရသူတွေအတော်လေးဒုက္ခရောက်စေတယ်လို့ကံရှင်တွေကပြောပါတယ်။လက်ရှိမန္တလေးဘက်ကနေအိမ်ဖြတ်ခံရသူတွေရဲ့အခြေအနေအကြောင်းကိုတော့ရန်ကုန်ကပေးပို့လာတဲ့သတင်းပေါ်မှာအခြေခံပြီးတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
မန္တလေးမြို့တွေကချမ်းအေးသာဇံ၊ပြည်ကြီးတခွန်၊ချမ်းမြသာစီ၊အောင်မြေသာဇံ၊မဟာအောင်မြေ၊အမရပူရစတဲ့မြို့နယ်တွေကကျူးကျော်နေအိမ်တွေဈေးတွေကိုစစ်ကောင်စီကအခုရက်ပိုင်းတွင်မှပို့ပြီးတော့မှရှင်းလင်းလာတယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးလာရှိုးမြရထားလန်တစ်လျှောက်မှာရှိနေတဲ့နေအိမ်တွေကပိုင်ဆိုင်မှုဆက်ရွက်ဆက်လမ်းမပြနိုင်တဲ့နေအိမ်တွေကျူးကျော်တဲတွေကိုမြို့နယ်အလိုက်ရှင်းလင်းနေတာလို့ပြောပြကြပါတယ်။ဒီလိုဖြတ်သိမ်းရှင်းလင်းခံရတာကတချို့နေရာတွေမှာဆိုအကြိမ်ကြိမ်ကြုံရတယ်လို့မန္တလေးဒေသခံတဦးကပြောပြပါတယ်။တခြားပြောင်းနေစရာလုံးဝမရှိတဲ့သူအများစုကဖြိုဖျက်ရှင်းလင်းလိုက်တဲ့နေရာမှာပဲဖြစ်တယ်လို့နေထိုင်နေရတဲ့အခြေအနေကိုအခုလိုပြောပြပါတယ်
။သူကကျတော့လေဖြစ်ပြီးတော့ရှင်းရှင်းကြောင်းကြတာလေရှိသားတော့ပုံမှန်မျိုးလို့ဒီလိုတွေ့ရတယ်။ဒါနဲ့အများစုလုံးဝလက်လုံလက်စားအနေထားရတော့အဲ့ဒီဒီကနမှာပုံစံမျိုးစုံနဲ့ပြန်လေပြီးတော့ဖတ်သွင်းနေရပြီးအနေဆက်ပြီးတော့တွေ့ပြီးတယ်ခင်ဗျာ။ဟိုညပိုင်းဘလို့အကြက်လဲဆိုကျွန်တော်မပြောတာဘူးသူလည်းညပြောတော့အဲ့နဲ့အဲ့လိုတပြည့်ပြီးဖို့ခုဒီစားကြတဲ့ဒီခံပုံစံမျိုးလေးတွေ့ရတယ်။ဒါမျိုးလေးရရှိရအများစုကတော့ရှေ့ကြောင်းသွားကြတာလေးတွေ့ရတယ်။ဒါနဲ့သူတို့ကရှေ့သွားတယ်ဆိုတော့ကျွန်တော်မသိနိုင်ဘူးဒီဆက်ရဖုန်းကြောင်းလားအခြားလွတ်လပ်တဲ့နေရာလား။ဘာမို့လဲတချို့တန်းနိုင်တယ်လို့ဒါအနည်းစုပေါ့တန်းနိုင်တယ်လို့နားတော့
အခုလိုမျိုးဖြတ်မယ်ဆိုတာကိုတပ်ဆိုင်ရာကကြိုတင်အတိပေးခဲ့တာမှန်ပေမဲ့လို့တခြားနေရာထိုင်ခင်းအစားတို့စီစဉ်ပေးတာမျိုးမရှိတဲ့အတွက်ဖြတ်သိမ်းခံရတဲ့သူတွေမှာဒုက္ခရောက်နေကြရတာပါတချို့ကတော့တခြားမှာငှားရမ်းပြောင်းရွှေ့နေကြတယ်လို့တချို့ကလည်းအမျိုးတွေရဲ့နေအိမ်မှာယာယီနေထိုင်နေကြရတယ်လို့ပြောင်းရွှေ့ခံရတဲ့သူတွေရဲ့ပစ္စည်းတွေကိုကူညီသယ်ဆောင်ပေးနေသူတဦးကပြောပြပါတယ
်ပထမတော့လည်းနှစ်ပတ်လောက်ကြာပြီးစားဖို့ဟိုတချို့ကြလည်းဒီပေးရအရင်များတော့ညှိကြတာပေါ့ညှိညှိနဲ့အဆင်မပြေတဲ့အခါကျတော့သူတို့ကတော့ညှိလို့ရမယ်ထင်တာပေါ့ညှိညှိနဲ့မှအဆင်မပြေတဲ့အခါဖြစ်တာမျိုးတွေရှိတာပေါ့သူတို့ဘက်မှကျတော့သူဒီရထားဌာနနဲ့ဒီပေပေါ့ပေ၅၀မလွတ်တာလေဒီလမ်းနဲ့35ပေပေါ့ပေ30အဲ့လိုလမ်းပေးဝဲရပေါ့အဲ့လိုမျိုးတွေအဓိကထားပြီးသူဖြတ်တဲ့အခါရှိတာပေါ့
ရှင်းလင်းခံရတဲ့အထဲမှာတော့ခိုင်ခိုင်မာမာတိစောက်ထားတဲ့အဆောက်အုံတွေလည်းပါဝင်ပါတယ်။ဒီလိုမျိုးခက်ခဲနေချိန်မှာနေစရာနေရာဖယ်ရှားခံရတာကအတော်လေးကိုဒုက္ခရောက်စေပါတယ်လို့ဒေသခံတွေကပြောပါတယ်။စားဝတ်နေရေးကြက်တဲနေတဲ့အချိန်အခုလိုနေအိမ်တွေပါဖျက်ဆီးခံရတဲ့အတွက်နေရေးထိုင်ရေးပြဿနာပါထပ်ပြီးတော့ရှိလာတယ်လို့မြို့ကန်တဦးကပြောပြပါတယ်
။ဒါရီယာညနေရတော့ဒီလိုရှင်းနေဟုတ်ဒီလိုရှင်းနေထားလို့ဒီလိုအတက်ဝန်းနေတာဘူဇာနဲ့ကိုခုပ်ပြီးလို့မရဘူး။စိတ်ထားတဲ့ဒိန်းကြီးကဘူဇာနဲ့ကိုခုပ်ပြီးလို့လူလူအတွက်ဝင်ရ။ဘယ်ကိုကြည့်မှလဲ။ကျူးနေသူကပြင်းကုန်လူဝင်ရတဲ့နာမည်ကြီးကြီးဖြစ်ဖြစ်သူဘာပဲဖြစ်ဖြစ်အဲ့ဒီကြီးသွားတယ်။ဒီမိုင်းကြီးကပြဿနာရှိတယ်။ဒါရီကပြဿနာကငကိုရီကရှိတဲ့ပြဿနာတော့ပြင်းရှုလို့မပြီးနိုင်တဲ့နေရာမျိုး။နောက်ကတက်ပြီးတော့အဲ့ဒီဟာမျိုးသုံးအားတွေပြင်းလို့ဖြစ်သွားရင်ကျွန်တော်ယူကြည့်အပေါ့ဘူးယူကြည့်ပါကမလုံးဆုံးညသွားနဲ့ကျန်တိုင်းရမယ်ပုံစံမျိုးတွေဖြစ်သွားမယ
်။ရန်ကုန်တိုင်းမင်္ဂလာတုံမြို့နယ်ပြင်းမပင်ကျေးရွာအုပ်စုမှာရှိတဲ့မြေဧက900ကျော်ပေါ်ကကျူးကျော်အဆောက်အုံ4000ကျော်ကိုလည်းရပ်ပိုင်းတွင်းမှာပဲဖယ်ရှားပေးဖို့စီမံအုပ်ချုပ်ရေးအဖွဲ့ကအတည်ပြုထားပါတယ်။မယန်းကုန်းမြို့နယ်3ရပ်ကွက်မှာရှိတဲ့အင်ဂျီ100ကျော်ကိုလည်းကျူးကျော်ဆိုပြီးတော့ပြီးခဲ့တဲ့ရပိုင်းထဲမှာအာဏာပိုင်တွေကရှင်းလင်းဖြိုဖျက်ခဲ့ပါတယ်။အခုလိုမျိုးမြို့ကြီးတွေမှာဖျက်သိမ်းခံရတဲ့နေအိမ်နဲ့အဆောက်အုံတွေကိုပိုင်ဆိုင်မှုမရှိဘဲကျူးကျော်ဝင်ရောက်နေထိုင်တာကြောင့်ရှင်းလင်းတာလို့အာဏာပိုင်တွေဘက်ကပြောဆိုနေပေမဲ့ကယကန်ရှင်တွေတချို့ဘက်ကလည်းဖျက်သိမ်းခံရတဲ့မြေနေရာတွေဟာသူတို့ဝယ်ယူပြီးတော့တိစောက်ထားတဲ့နေအိမ်တွေဖြစ်ပါတယ်လို့တုံ့ပြန်ပြောဆိုနေကြပါတယ်ရှင်
။ရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမွန်ပြောပြသွားတာဖြစ်ပါတယ်။